အမေရိကန်ကုမ္ပဏီတွေဘော့စီဘွားရေးရသရှုပ်လုပ်ခဲ့တဲ့တရုတ်စစ်အာရှိ5ယောက်ကိုအမေရိကန်ပြည်ထောင်စုကတရားစွဲလိုက်ပါတယ်။အဲလိုပြစ်မှုတွေနဲ့စွဲချက်ကိုတရုတ်စိုးရဘက်ကလည်းချက်ချင်းပဲပယ်ချလိုက်ပါတယ်။ဒါဟာအမေရိကန်စီဘွားရေးလုပ်ငန်းတွေအပေါ်စိုက်ဘာအင်တာနက်ရာဇဝတ်မှုတွေကျူးလွန်တဲ့အတွက်အမေရိကန်ကပြည်ပအင်အားကြီးနိုင်ငံတွေကိုပထမဆုံးတရားစွဲဆိုလိုက်တာလည်းဖြစ်ပါတယ်။နျူကလ িয়ার နည်းပညာတွေနေဆွမ်းအင်နဲ့တမ်မနီစက်ရုံလုပ်ငန်းတွေမှာလုပ်နေတဲ့အမေရိကန်ကုမ္ပဏီတွေရဲ့ကွန်ပျူတာတွေကိုတရုတ်ပြည်သူလွတ်မြောက်ရေးတပ်ဖွဲ့တစ်ဖွဲ့ကထိုးဖောက်ပြီးခိုးဝင်ခဲ့တယ်လို့အမေရိကန်အာဏာပိုင်တွေကစွပ်စွဲလိုက်ပါတယ်။နိုင်ငံအလုံးဟာထောက်လိုင်းရေးသတင်းအချက်အလက်တွေစုဆောင်းကြကြောင်းအမေရိကန်ရှိနေချုပ်အဲရစ်ဟိုတယ်ကတင်းလာနေမှာပြောပါတယ်။ဒါပေမဲ့တရုတ်ကုမ္ပဏီတွေကိုအရေးကြီးတဲ့သတင်းအချက်အလက်တွေပေးနေတဲ့စစ်ဖက်သရှုပ်လုပ်ထောက်လန်းမှုကိုတော့အမေရိကန်ပြည်ထောင်စုအနေနဲ့လုံးဝရှုတ်ချကြောင်းသူကပြောပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနဘက်ကတော့ဒီစွဲချက်ဟာလုံးကြံဖန်တီးထားတာဖြစ်တဲ့အတွက်ရှုတ်ချကြောင်းအခုလိုလုပ်တဲ့အတွက်နိုင်ငံအစိုးရကြယုံကြည်မှုကိုထိခိုက်လာနိုင်တယ်လို့လည်းပြောပါတယ်ခင်ဗျာ